မြန်မာနိုင်ငံမှာကိုဗစ်သက်သေအလိုက်ကူးစက်မှုမြင့်တက်နေခြင်းကမလို့အရင်အိမ်ပြန်မထွက်ရ stay at home အမိန့်ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုဒီကနေ့နိုဝင်ဘာ12ရက်ကစပြီးတော့ပယ်ဖျက်လိုက်ပါတယ်။ကျမရဲ့ဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်18မြို့နယ်ထဲမှာပဲခူးတိုင်းထဲကမြို့နယ်9ခုပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတကယ်ပဲကျော်ကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
မန္တလေးရန်ကုန်အေယာဝတီပဲခူးတနင်္သာရီတိုင်းနဲ့မကွေးတိုင်းနောက်မိုးပြင်းနဲ့အတွင်းကမြို့နယ်18ခုမှာနိုဝင်ဘာလ12ရက်ဒီနေ့ကစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာပဲခူးတိုင်းထဲမှာတော့အုတ်တွင်း၊ကဝ၊ဒိုက်ဦး၊ပြည်နယ်၊နတ်တလင်းစတဲ့မြို့နယ်၅ခုပါဝင်ပါတယ်။ covid စီးမြင်တွေကိုဖြေလျှော့ပေးလိုက်ပေမဲ့တကယ်လက်တွေ့အနေထားမှာကတော့ကိုဗစ်ဖြစ်ပွားမှုကစိတ်ချရတဲ့အနေအထားမရောက်သေးဘူးလို့ပဲခူးတိုင်းအခြေစိုက်ဘရိုက်တာဆောင်ရွက်ပေးနေတဲ့အသင်းတစ်ခုကပြောပါရယ
်ကျွန်တော်တို့ကတော့ကိုဗစ်နဲ့ပတ်သက်ပြီးတော့ရိုးရိုးလူသားနဲ့ပတ်သက်ပြီးတော့ပေါ့နော်တူညီဆောင်ရွက်ပေးနေတာလေဒါပေမဲ့သူတို့အဲ့လိုဖြေလျှော့လိုက်တဲ့ပုံမှာကျွန်တော်တို့ဒီပရိုက်တာအပိုင်းနဲ့လုံးဝလာပြီးကျတော့စိတ်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာလူတွေလိုက်လာလို့အာရော့နေသွားတယ်ရော့နေသွားတဲ့ပုံမှာကျွန်တော်တို့အခုသူတို့ကလိုက်လို့လို့ဘာလို့လို့ဆိုပြီးတော့ပြန်တက်လာတာလေကျွန်တော်တို့ပြတွေ့ရတယ်တွေ့ရတဲ့ပုံမှာကျွန်တော်တို့တော့တော်တော်ကြီးစိုက်နေရတယ်လက်ရှိကျွန်တော်တို့မြို့မှာတော့ဟိုအများအားဖြင့်တော့မဖြစ်သေးဘူးပေါ့နော်တယောက်သားနှစ်ယောက်သားတော့ဟိုသုံးသွားတာတို့ဖြစ်တာတို့တော့တွေ့ရတယ်ပေါ့နော
်ပဲခူးတိုင်းထဲမှာစူလိုင်လကဈေးနဲ့ကျောင်းတွေကနေအစုလိုက်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေရှိခဲ့တဲ့အတွက်ဈေးတွေနဲ့အခြေခံပညာကျောင်းတွေကိုယာယီပိတ်ခဲ့ရပါတယ်ပြီးခဲ့တဲ့စူလိုင်နဲ့ဩဂတ်စ်လတုန်းကကိုဗစ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတို့အများပြားရှိခဲ့ပြီးအခုအချိန်မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကပ်ရောဂါကူးစက်မှုတွေနည်းသွားပြီးဆိုပေမဲ့နောက်ထပ်လှိုင်းတစ်ခုထပ်မဖြစ်ဖို့အတွက်ရောဂါကာကွယ်ရေးနည်းလမ်းတွေကိုထေချာလိုက်နာစေချင်တယ်လို့ဘရိုက်တာဆောင်ရွက်ပေးနေသူတွေကပြောပါတယ
်ကိုဗစ်ကြတော့ဒီဈေးဥမာကြတော့ဈေးဆက်တဲ့ဟာတွေရှိတယ်လေကိုဗစ်နဲ့သေဆုံးသွားတဲ့လူတွေအဲ့လိုမျိုးရှိတယ်ဒီကနေ့၃လရက်မှာပဲကိုဗစ်နဲ့တယောက်သေဆုံးသွားတာတွေပဲရှိတယ်လေအရင်လိုက်ပဲပုံစံလိုက်ပဲပေါ့နော်မတ်တတာတွေသိနေတွေ့ရတော့
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကတဆင့်ယောဂအစုလိုက်ကူးစက်မှုတွေရှိခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလည်းတက္ကသိုလ်အဆောင်တူနေသူတွေအစုလိုက်ကူးစက်မှုတွေဖြစ်ခဲ့တာပါ။ဒီကနေ့ကစပြီး stay at home ပဲဖြစ်လိုက်ပြီးဖြစ်တဲ့မော်လမြိုင်မြို့နယ်မှာကတော့ကိုဗစ်ဖြစ်ပွားမှုစိုးရိမ်ရတဲ့အခြေအနေမှာမရှိတော့ပေမဲ့လို့ယောဂထိန်းချုပ်ရေးစီမြင်လိုက်တာမျိုးတွေကတော့အားနည်းနေတယ်လို့မြို့နယ်ကျန်းမာရေးတာဝန်ရှိသူတူကပြောပါရယ်
။မော်လမြိုင်နေသားတော့သိချင်နေသားရှိတာဟုတ်။ဆရီတက်ပြတော့ဖြစ်ကြပါလား။တော်တော်များချို့လို့ပြီးကြပြီလားဖြစ်ကြ။အဲနည်းနည်းတော့များတော့ဗောနော်။ဒါပေမဲ့ဟိုစိုးရိမ်ရမှုတော့မရှိဘူး။အဲတော့လေးကားရောက်တယ်လေသူပြတ်သွားကြပါလား။ဟုတ်။မတ်တော့90ခန်းတော့တက်ကြတယ်။လူစုစုရတော့မလုံးနဲ့လို့အခုတော့ကျင်ညာထားသေးတာပေါ့နော်မလုံးနဲ့လို့ကျင်ညာထားပြီးနဲ့လည်းလုံနေကြတာဒီကတော့ဟိုကျွန်တော်တို့အကလုံးကျွန်တော်ကျမရေရှူတောင်းနေနေပဲဒီ mask ကိုတက်မယ်ပေါ့နော်ဟုတ်က
ြ COVID တတိယလိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပဲဖြတ်နေတာအခုဆိုရင်68မြို့နယ်ရှိနေပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့မြို့နယ်52မြို့နယ်ကျန်နေပါသေးတယ်ရှင်
။မြန်မာနိုင်ငံထဲမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေတဖြည်းဖြည်းကျဆင်းလာတဲ့အတွက် stay at home အမိန့်တွေကိုတဖြည်းဖြည်းလျှော့ချနေတဲ့အကြောင်းမခင်ဖြူတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။